အစ္စရေးနဲ့လေဗနွန်အခြေစိုက်ဟစ်စ်ဘူလာတို့အကြားရပိုင်းကြာသေးတဲ့ပြစ်ခတ်ရစေးဆက်ပြီးတော့ရှိနေပုံရပါမယ်။နေရာတချို့မှာတော့တိုက်ခိုက်မှုတွေရှိနေပါတယ်။လေဗနွန်တောင်ပိုင်းမှာတော့အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်တဦးသေဆုံးတယ်ဆိုပြီးလေဗနွန်ကျမ်းမာရေးဌာနကတနင်္လာနေ့ကထုတ်ပြန်တယ်လို့ပဲ။လေဗနွန်ရှေ့ကျမ်းမာလည်းတိုက်ခိုက်မှုကြောင့်စစ်သားတဦးထိခိုက်ဒဏ်ရာရသွားတယ်လို့လေဗနွန်စစ်တပ်ကပြောပါတယ်။အပြစ်ရသဘောတူညီချက်ကိုချူဖောက်နေတဲ့စစ်သွေးကြွနေရာတွေကိုပြင်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာဆိုပြီးအစ္စရေးဘက်ကပြောပါတယ်။လဗနွန်အစ္စရေးနယ်စပ်ကအငင်းပွားပိုင်နက်မှာထိုင်ထားတဲ့အစ္စရေးခြေကုပ်တွေကိုပြင်မှတ်ထားပြီးတက်ခိုက်ခဲ့တယ်လို့ဟစ်စ်ဘူလာတို့ဘက်ကလည်းတင်းလာနေကပြောပါရယ်။ဒါဆိုရင်တော့အပြစ်ရသဘောတူညီချက်ရပြီးတဲ့နောက်ပထမဆုံးတက်ခိုက်မှုလည်းဖြစ်ပါရယ်။ပိုင်နက်ငင်းပွားပွဲရှိတယ်ဆိုတဲ့အစ္စရေးသတ်မှတ်ထားတဲ့နေရာကိုဒုံးကျည်နှစ်ဆင်းတဲ့ဟစ်စ်ဘူလာတို့ဘက်ကပြစ်ခတ်ခဲ့တယ်ဆိုပြီးအစ္စရေးစစ်တပ်ကပြောပါရယ်။အခုလိုဟစ်စ်ဘူလာတို့ဘက်ကဒုံးကျည်တက်ခိုက်မှုကိုပြင်းပြင်းထန်ထန်တုံ့ပြန်မယ်ဆိုပြီးတော့အစ္စရေးကာကွယ်ဝင်ကြီးကဆိုပါရယ်။ဟစ်စ်ဘူလာတို့ဘက်ကအပြစ်ရသဘောတူညီချက်ကိုချိုးဖောက်လာရင်တံပြန်မယ်ဆိုပြီးတော့သတိပေးထားတဲ့အတိုင်းအသေးချာကိုတုံ့ပြန်သွားမယ်ဆိုပြီးအစ္စရေးကာကွယ်ဝင်ကြီးကိစ်ကအက်စ်လူမှုမီဒီယာမှာရေးသားထားပါတယ်။